ပြောင်းဆိုနေတဲ့ Saudi Arabia နိုင်ငံသားသတင်းတောက်ဂျမာခါရှိုဂီအမှုနဲ့ဆက်နွယ်ပြီး Istanbul မြို့မှာရှိတဲ့ Saudi ကောင်စီဝင်ရုံအတွင်အာဏာပိုင်အနေနဲ့ဝင်ရောက်ရှာဖွေမှာဖြစ်ကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်သူတို့အနေနဲ့ဒီကိစ္စမှာပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ဘယ်အချိန်မှာဝင်ရောက်ရှာဖွေခွင့်ပြုမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးကြောင်းတူရကီနိုင်ငံရဲ့ဌာနကပြောပါတယ်သတင်းတောက်ပြောဆိုနေတဲ့ကိစ္စကိုအပြင်းအထန်ဆုံးဆုံးစစ်ဆေးနေကြောင်းလည်းတူရကီအာဏာပိုင်တွေကပြောပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကအစ္စတန်ဘူလ၄စိတ်ကိုဆက်ရောက်လာတဲ့ပုဂ္ဂလိကပိုင်လေးရင်နှစင်းပေါ်မှာဒီကိစ္စနဲ့ဆက်နွယ်ပတ်သက်နေသူ15ဦးကိုတင်ဆောင်လာတယ်ဆိုတာနဲ့သတင်းတောက်ခါရှိုဂီကိုပြန်ပြီးဆွဲပြီးအဲ့ဒီလေယာဉ်နဲ့ခေါ်ဆောင်သွားသလားဆိုတာတွေကိုတူရကီရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလေယာဉ်နှစ်ဆင့်ဟာဒူဘိုင်းနဲ့အီဂျစ်တို့မှာတီးကြစီခီးတထောက်နားပြီးတဲ့နောက်ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ကိုပြန်တန်းသွားကြတယ်လို့တူရကီအခြေစိုက်စာပါနေ့စဉ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပုဂ္ဂလိကလေယာဉ်တွေဟာဆော်ဒီအစိုးရနဲ့ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေကပိုင်ဆိုင်တာလို့ဆိုပါတယ်။